ယူကရိန်းနိုင်ငံကီယက်ဖ်မြို့လယ်မှာအစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့ရဲတွေကြားအဓိကရုံးတွေဖြစ်ပွားပြီးကြာသပတေးနေ့မှာ39ဦးသေဆုံးခဲ့တဲ့အတွက်အခုဆို3ရက်အတွင်းသေဆုံးရသူအနည်းဆုံး69ဦးရှိသွားပြီဖြစ်ပါတယ်။ဒါဟာဆိုဗီယက်ရုရှားလက်အောက်မှာရှိချိန်ကစပြီးအကြမ်းဖက်မှုကြောင့်လူသေးဆုံးမှုအများဆုံးရှိနေနေဖြစ်နေပါတယ်။ဆန္ဒပြသူတွေနဲ့ဆေးဝန်းတန်းတချို့ကတော့ကြာသပတေးနေ့တနေ့ထဲမှာရင်သေဆုံးသူပေါင်းဟာ90ကနေ100အထိရှိမယ်လို့ခန့်မှန်းကြပါတယ်။ယူကရိန်းနဲ့ပတ်သက်ပြီးမြို့တော်ကီယက်ဖ်မှာအကြမ်းဖက်မှုတွေဖြစ်ပွားအောင်လှုပ်ဆောင်မှုမှာတာဝန်ရှိတဲ့ယူကရိန်းအရာရှိတွေပေါ်မှာအရေးယူတံခတ်မှုတွေချမှတ်ဖို့အတွက် EU ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေကဘရပ်ဆဲလ်စ်မှာကျင်းပတဲ့ကြာသပတေးနေ့အရေးပေါ်အစည်းအဝေးမှာသဘောတူလိုက်ကြပါတယ်။အရေးယူတဲ့အထက်မှာပြည်ဝင်ခွင့်ဗီဇာမပေးဖို့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့အပြင်ယူကရိန်းအစိုးရကိုအကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာလက်နက်ကိရိယာတွေတင်ပို့ရေးဆိုင်ရာမှာကန့်သတ်မှုတွေလုပ်ဖို့ပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုကလည်းဗုဒ္ဓဖူးနေမှာအလားတူကန့်သတ်ပိတ်ပင်မှုတွေလုပ်ကြောင်းကြေညာခဲ့ပါတယ်။ယူကရိန်းလုံခြုံရေးတပ်သားတွေကသူ့ရဲ့ပြည်သူတွေပေါ်မှာတနက်တွေနဲ့ပြစ်ခတ်တဲ့ပုံတွေကိုတွေ့ရတဲ့အတွက်အမျက်ဒေါသထွက်ကြောင်းအမေရိကန်သမ္မတအင်ဗျူကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်ပြည်သူတွေငြိမ်းချမ်းစွာဆန္ဒပြခွင့်ကိုလေးစားပြီးကီယက်ဖ်မှာချထားတဲ့လုံခြုံရေးတပ်သားတွေကိုအများဆုံးရုပ်သိမ်းပေးဖို့ပါယူကရိန်းသမ္မတဗစ်တာ ယာနူကိုဗစ်ချ်ကိုတောင်းဆိုလိုက်ပါတယ်။